မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့လာပိုင်မဲ့လူကတော့တယ်။ဒီရွေးကောက်ပွဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကိုထောက်ခံပေးကြဖို့လှုပ်ရှားမှုတစ်ခုကိုတော့ဖန်တီးရင်အဖွဲ့ကပြီးခဲ့တဲ့လာပိုင်တွေကလေးကစတင်နေခဲ့တာပါ။ COVID-19 ရောဂါကူးစက်မှုတွေကြောင့်အကန့်အသတ်တွေကြားမှာပဲ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုကိုသူတို့ဘယ်လိုစားခဲ့ကြတာပါလဲ။ရွေးကောက်ပွဲနီးလာတဲ့အချိန်မှာရောဘလို့ပုံစံနဲ့ဆက်ပြီးတော့သွားနေပါလေ။နောက်အမျိုးသမီးတွေနိုင်ငံရေးမှာပုံမှုပါဝင်လာဖို့ဒါကြောင့်အရေးကြီးရတာလေစူရာတွေကိုဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမက်ခင်လင်းငယ်ကိုဆက်သွယ်မေးမြန်းပြီးတည်ရင်းပဲအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။ခင်လေးငယ်တို့ဒီဖန်တီးရင်ဖွဲကနေပြီးတော့ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတော့လှုပ်ရှားမှုလေးကိုလုပ်နေတာတွေ့ပါတယ်ရှင်။ဒီလှုပ်ရှားမှုကိုဘယ်ချိန်မှာစပြီးတော့လုပ်ဖြစ်ခဲ့တာလဲရှင်။ဘာကြောင့်လုပ်ဖြစ်ခဲ့လဲဆိုတာလေးရောပြောပြပေးပါလား
။ဟုတ်ကဲ့ရှင်။ပြောရရင်တော့ကျမတို့ဒီ2015ရွေးကောက်ပွဲမှာခရေကဒီ Vote for Women Campaign ပေါ့နော်။အမျိုးသမီးတွေကိုမဲပေးဖို့ဆိုတာမျိုးလုပ်ခဲ့ဘူးလေရှင်။အဲဒီတော့ကျမတို့နှစ်နေရာပဲပေါ့နော်ရန်ကုန်မှာကဒီပြည်သူ့ရင်မြင်ထဲမှာတစ်ခေါက်နဲ့နောက်လချို့မှာပေါ့နော်တစ်ခေါက်လုတ်ခဲ့ဘူးရဲ့အဲအခု2020ကြာတော့လဲကျမတို့ဒါလုံးမယ်ပေါ့ဒါပေမဲ့အဲ့မှာကျမတို့တခုစဉ်းစားတာကတော့လုတ်တဲ့အခါမှာကျမတို့ဒီကမ်ပိန်းပုံစံပေါ့နော်နယ်မြေတွေမှာလှည့်ပြီးတော့ကြားဆက်ဇလန်းလေးတွေနဲ့ဖြောပြီးကိုစဉ်းစားတယ်နယ်မြေ6နေရာပေါ့နော်ဒီဟာရှမ်းပြည်ရောကယားပြည်ရောလည်းပါတယ်ရန်ကုန်မှာလည်းပါတယ်ပေါ့အဲ့လိုမျိုးလှည့်ပြီးတော့ပြဆက်ကလေးတွေနဲ့ကမယ်ဒီကမ်ပိန်းပေါ့အမျိုးသမီးတွေကိုယုံကြည်မှုရှိလာဖို့ပေါ့နော်ရွေးကောက်ပွဲကြိုင်မဲထဲဖို့ဆိုတာကိုသတင်းစကားပေးမယ်ပေါ့အဲ့ဒီလိုလုံးမဲ့ဟာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းတင်ပြရတယ်ပြီးရင်အဲ့ဒါကျမတို့ကကိုယ်စားလှယ်လောင်းအမည်စရင်းမထွက်ခင်အထိပဲလုပ်ဖို့လည်းငကိုရေကစီစဉ်ထားတယ်ဘာကြောင့်လဲဆိုတော့ဒီကိုယ်စားလှယ်လောင်းအမည်စရင်းထွက်လို့ကျမတို့ကအဲ့ဒီနယ်မြေတွေမှာတွားလုခဲ့ရဆိုရင်ကျမတို့ကတော့အမျိုးသမီးတွေကိုမဲပေးဖို့မဲဆွဲတာဒါပေမဲ့အဲ့ချိန်ကျရင်ပါတီတွေမှာတချို့ပါတီကအမျိုးသားဖြစ်မယ်တချို့ပါတီကအမျိုးသမီးဖြစ်မယ်ဆိုကျမတို့ကပါတီတွေပေါ်ဘက်လိုက်ပြီးမဲဆွဲတယ်လို့ဖြစ်မှာဆိုလို့ပေါ့နော်အဲ့တော့ကိုယ်စားလှယ်လောင်းအမည်စရင်းမထွက်ခင်ဒီလုံးမယ်လို့ရည်ရွယ်ပြီးတော့အစီအစဉ်ဆွဲခဲ့တယ်ဒါပေမဲ့ဒီကိုဗစ်ဖြစ်လာတဲ့အခါကျတော့အဲ့လိုပြဆက်တူလေးနဲ့လူတွေကိုဖြောပြီးတော့တိတ်အဆင်မပြေတော့ကျမတို့အစီအစဉ်ကြောင်းလိုက်ပြီးတော့အဲ့ဒါကိုဇလန်းလေးတွေရိုက်တယ်နောက်ကျမတို့တချင်းလက်ဆက်တယ်ပေါ့နော်ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဖို့ဘာညာတချင်းလေးဆက်တယ်ဆက်ပြီးတော့အဲ့ဒီဟာကို LED ကားကြီးနဲ့လုပ်ပြီးတော့ကျမတို့ပြတာတော့လုပ်ခဲ့တယ်ရှင
်ဟုတ်ကဲ့မဲပေးပါဆိုတာလည်းမဟုတ်ဖဲနဲ့အမျိုးသမီးတွေကိုမဲပေးပါပေါ့နော်အမျိုးသမီးဆိုတာကိုပါထည့်ပြီးတော့ဘာကြောင့်အထူးပြုပြီးတော့မှအမျိုးသမီးတွေကိုမဲပေးဖို့လိုအပ်တယ်လို့ယူဆပြီးတော့ဒီလှုပ်ရှားမှုကိုလုပ်ကြပါလဲရှင်
ဟုတ်ကဲ့ရှင်ဒီ2008နာဂိဖြစ်တော့ဒီဖန်ကြီးကိုစတီထောင်တဲ့သူတွေကနာဂိမှာခံခဲ့ရတဲ့လူတွေကိုကုညီချရင်းနဲ့ဘာလို့တွတ်တွေ့လာလဲဆိုတော့တကယ်အတိုင်းပြည်ရဲ့ခုနစီမံခန့်ခွဲတဲ့နေရာမှာအမျိုးသမီးမပါတဲ့အခါကျတကယ်လက်တွေ့အောက်ချင်မှာအမျိုးသမီးတို့ဒုက္ခရောက်တဲ့အခါမှာကုညီတဲ့အခါမှာခုနကုညီထောက်ပံ့တာတွေတော့ဟုတ်တယ်တိုးတော့အမျိုးသမီးတွေအတွက်တည်ဆန့်လိုအပ်ချက်တွေကိုစဉ်းစားတာမျိုးမရှိတဲ့အခါမှာအဲဒီကိစ္စရင်မကားဘူးဆက်စဉ်းစားတော့တခြားခုနအကြမ်းဖက်ခံရမှုတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒီအောက်ချင်ရအမျိုးသမီးတွေအတွက်ကကောင်းဆောင်ပိုင်းမှာအမျိုးသမီးတယောက်မပါခြင်းအားဖြင့်လိုအပ်ချက်တွေကိုကောင်းကောင်းမဖြစ်သေးစေနိုင်ဥစားလဲတွေ့လာတယ်ပေါ့နော်နောက်တစ်ခါဒီတိုင်းပြည်တစ်ခုသားမဟုတ်အိမ်တစ်ခုပဲဖြစ်ဖြစ်မိသားစုတစ်ခုပဲဖြစ်ဖြစ်ဟိုညံ့ညတာရဖွင့်ပြဖို့ဆိုရင်ဒီစဉ်းစားဆုံးဖြတ်တဲ့နေရာမှာအမျိုးသမီးရောအမျိုးသားရောနှစ်ယောက်ရဲ့တွေးခေါ်တဘာဝနော်စိတ်နေစိတ်ထားတွေပူးပေါင်းပြီးလုံးဝအောင်မြင်မယ်ဆိုတဲ့အမျိုးကိုလည်းတွေ့လာတယ်ပေါ့နော်အဲ့ခါမှာသူတို့ကဒီဖန်နီအဖွဲ့ကိုတီထောင်ခဲ့ပြီးတော့ဒီအမျိုးသမီးတွေအတွက်အထူးသဖြင့်နိုင်ငံရေးမှာအမျိုးသမီးခေါင်းဆောင်တွေပိုးပေါ်လာဖို့ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်အဲ့ဒါတော့2009မှာဒီဖန်နီကိုတီထောင်ခဲ့တယ်2010ရွေးကောက်ပွဲမှာလေးလာတဲ့အခါကျအမျိုးသမီးပါဝင်ဖို့အရန်လဲတယ်ပေါ့နော်300ခန့်ထုံးလောက်ပဲရှိတော့သူတို့က2012ကနေစပြီးအမျိုးသမီးနိုင်ငံရေးခေါင်းဆောင်မှုဆိုတဲ့စီမံကိန်းတွေကိုလုပ်ပြီးတော့နိုင်ငံရေးပါတီစုံနဲ့ပေါ့နော်ဆက်တွဲပြီးတော့ခေါင်းဆောင်မှုတင်တန်းတွေပေးခဲ့တယ်ရှင်အဲ့ဒါနဲ့သူက2015ရွေးကောက်ပွဲတားတဲ့ခါကျတော့ရွေးကောက်ပွဲမှာအမျိုးသမီးပါဝင်ဖို့ပိုများလာမယ်ဆိုတော့ဒီစီမံကိန်းရဲ့ရည်ရွယ်ချက်အတိုင်းသူတို့ကပို့ပြီးတော့လှုံ့ဆော်ပြီးတော့အမျိုးသမီးကိုမဲပေးပါဆိုတာလှုပ်လာတယ်ပေါ့အဓိကကတော့ကျွန်တော်ကနိုင်ငံရေးပါတီတွေကိုလည်းပို့ပြီးတော့ရင်ဥတီချက်ထားတယ်ပေါ့ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီတွေကတစဉ်အမျိုးသမီးကိုယ်စားလှယ်လောင်းရင်ရွေးတော့မှသာဒီရွေးကောက်ပွဲမှာအမျိုးသမီးပါဝင်နိုင်ခွင့်ပိုများမယ်ဆိုတော့နိုင်ငံရေးပါတီတွေကသူတို့အမျိုးသမီးကိုယ်စားလှယ်လောင်းနေပို့ပြီးများများထည့်လာဖို့လည်းဥတီပြီးတော့လုပ်ပါတယ်ရှင်
ဟုတ်ကဲ့ဒီရွေးကောက်ပွဲရဲ့တဖြည်းဖြည်းနီးလာတဲ့အချိန်ကြာရင်ရောဒီလှုပ်ရှားမှုဘယ်လိုပုံစံနဲ့ဆက်ရှိသွားမလဲရှင
်ဒီရွေးကောက်ပွဲကအရင်နီးကပ်လာတဲ့အချိန်မှာတော့ကျမတို့ကပြောရရင်ဒီဘုတ်ဖော်ဝူမန်ကမ်ပိန်းကိုရှော့လိုက်ပြီးပုံစံပြောင်းလိုက်တယ်အဲဘုတ်ပိုင်ဝူမန်ပေါ့အမျိုးသမီးတွေကမဲပေးကြပါဘာဖြစ်လို့ဆိုတချို့ဝေးလံခံပြတဲ့နေရာတွေမှာကြတော့အမျိုးသမီးတွေကမဲရုံသွားပြီးမဲပေးနိုင်မှုအထက်ထဲတဲ့အခါမပေးကြတဲ့မျိုးတွေလည်းရှိတော့အဲကျမတို့အမျိုးသမီးတွေလည်းကိုယ်ဆန္ဒမဲကိုပေးဖို့ဆိုတဲ့ပုံစံမျိုးကမ်ပိန်းလေးကိုပြောင်းလိုက်တယ်ရှင်ဒါနဲ့ဆန္ဒရှင်တို့လေးစားတဲ့အနေနဲ့မိမိနှစ်သက်တဲ့ကိုယ်စားလှယ်လမ်းကိုရွေးချယ်ဖို့အခွင့်အရေးပေးချင်ပါတယ်ဟိုအမျိုးသမီးတွေမှဒီပေးရမယ်ဆိုတဲ့ဟာမျိုးတော့ရွေးကောက်ပွဲကြီးရဲ့အချိန်မှာမလုပ်တော့ဘူးရှင
်ဟုတ်ကဲ့ဒီဖန်တီးရိတ်နာမည်နဲ့ဒီလိုအစုဖွဲ့လေးဘယ်လိုလုပ်ပြီးတော့စဉ်းစားဖြစ်ပြီးတော့မှစတင်ခဲ့တာလဲဆိုတာကိုလည်းပြောပြပါအောင်ရှင
်ကျမကတော့အခုလက်ရှိရောဖန်တီးရိတ်မှာဒါရိုက်တာတောင်းယူထားပါတယ်ဒါပေမဲ့စပြီးတော့တည်ထောင်ခဲ့တဲ့အမျိုးသမီး၅ဦးပေါ့နော်အဲ့ဒီအချိန်မှာကျမမပါခဲ့ပါဘူးကျမဒီဖန်ကြီးလည်းလွဲပြီးတာဝန်ယူခဲ့တာပါရှင်။အဲဒါပေမဲ့သူတို့တွေဒီရည်ရွယ်ခဲ့တဲ့ဖန်ကြီးအိမ်ကိုနာမည်ပေးခဲ့တဲ့ဟာတော့ကျမသိရပေါ့နော်။အဲ့ဒါကတော့ဘာလဲဆိုဒီအမျိုးသမီးတွေဒီကိုဘွားကိုဖန်ကြီးကိုအမျိုးသမီးဆိုတာသူများရဲ့ပြားတန်းတဲ့အဖြစ်မှာမဟုတ်ဘဲနဲ့ကိုကိုကိုကိုဘွားကိုပြားတန်းနိုင်မို့ကိုနေမဲ့အိမ်ပေါ့နော်။တနည်းအားဖြင့်တော့နိုင်ငံပေါ့နော်။အဲ့ဒါကိုကိုကိုဖန်ကြီးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဲသူကဒီအမယ်လေးပေးခဲ့တယ်လို့ပြောသူပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အခုဒီ2020ရွေးကောက်ပွဲမှာအရင်2015ခုနှစ်နဲ့နှိုင်းယှဉ်မယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့ပါဝင်မှုကပိုများလာတာရောတွေ့ရပါသလားရှင
်များလာပါတယ်များလာတယ်ဆိုတော့ကျမတို့ဒီစီးရင်းစရာအေးရပါတော့အခုရွေးကောက်ပွဲကိုယ်စားလှယ်လောက်စီးရင်းနေလဲဆက်တယ်ကျမတို့အဲ့ဒါကိုလေ့လာရတဲ့အခါမှာပြောရရင်2010တုန်းကဆိုလို့ရှိရင်ငင်းပြီးတော့ရှင်ပြိုင်ဖို့ကိုယ်စားလှယ်လောက်150ပတ်ဝန်းကျင်ပဲရှိတယ်2015မှာတော့ရင်400လောက်ရှိတယ်ပေါ့နော်တိုးလာတယ်အခု2020မှာအမျိုးသမီးကိုယ်စားလှယ်လောင်းဥယျာ1100ရှိပါတယ်ရှင်အဲ့တော့စုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ဥယျာ6969ဆိုရင်အမျိုးသမီးရာဂိုင်းတော့16တန်ခိုင်နှုန်းလောက်ရှိတယ်ရှင်အရွေးခံရရင်တော့ကျွန်တော်ထပ်ပြီးတော့စီးရင်စရာအစ်စ်ထွန်းပါပေါ့နော်ဟိုဘာပဲပြောပြောအမျိုးသမီးတွေကကိုယ့်ကိုယ်ကိုယုံကြည်မှုရှိလာပြီးတော့ရင်ဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်တယ်နောက်နိုင်ငံရေးပါတီအသီးသီးရလည်းဒီရွေးကောက်ပွဲမတိုင်ရင်သူတို့ဖမီးရီယာနဲ့အင်တာဗျူးနဲ့သူတို့ပါတီကတော့အမျိုးသမီးပါဝင်မှုကိုဘယ်နဲ့ရာခိုင်နှုန်းကြီးကိုသူတို့စ조사ထားရဲစသဖြင့်ပေါ့နော်ထည့်ပြောတာတွေတွေ့ရတာမှာကျွန်တော်တို့ကတော့ဒီအခြေအနေကတော့အမျိုးသမီးပါဝင်မှုတွေအလေးထားလာတယ်ဆိုတာကိုတော့သုံးသပ်မိတယ်ရှင်အဲဒါပေမဲ့ပါဝင်မှုကတော့နည်းနည်းတယ်ပေါ့နော်အခုဝင်ပြိုင်လာတော့တစ်ထောက်ခိုင်နှုန်းပဲရှိသေးတယ်조사ကြည့်လို့နည်းနည်းနေပါသေးတယ်
ဟုတ်ကဲ့နိုင်ငံရေးပါတီတွေကလည်းသူတို့မှဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ရည်မှန်းချက်ထားတယ်လို့ပြောတာတွေရှိရဲဆိုတော့သူတို့တကယ်တမ်းရည်မှန်းတဲ့အတိုင်းရောသူတို့ပြောတဲ့အတိုင်းပေါ့နော်တကယ်တမ်းအခုကိုယ်စားလှယ်လောင်းတွေထွက်လာတဲ့အခါမှာရောသူတို့ရည်မှန်းချက်တွေပြည့်မီအောင်လုပ်တာမျိုးတွေရောတွေ့မိသလားရှင
်ဟုတ်ကဲ့သူတို့အောင်ကြိုးစားရဲပေါ့ဒါပေမဲ့တကယ်တမ်းလက်တွေ့လို့ရတဲ့အခါကျတော့ဒီအမျိုးသမီးတွေပါဖို့ရှားဖွေရစာမျိုးတွေသူတို့ပြောကြတာတွေရှိတယ်ဆိုတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့ဆိုတာတော့အလွယ်တကူလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးနောက်တစ်ခါကျတော့အမျိုးသမီးဖြစ်ပြီးတော့ပါဝင်လိုက်မယ်ဆိုလို့ရှင်လဲဒါကျမတို့တိတ်ပြီးတော့ပြည်စုံကောင်းမွန်နဲ့ပါဝင်မှုမဟုတ်တော့ခါမှာအရင်ချင်းလဲပြည်တယ်တကယ်တွေးခေါ်လဲကောင်းတယ်နိုင်ငံရေးဆွမ်းရည်လဲပြည်ပါတယ်အမျိုးသမီးတွေပိုးပြီးပါဝင်လာဖို့ကတော့အားလုံးအတူတူနိုင်ငံရေးပါတီတွေရောကျမတို့အရက်ဖက်အဖွဲ့တွေရောဒီအမျိုးသမီးတွေကိုယ်တိုင်အားကိုစူးစမ်းအောင်မယ်ရှင်အမျိုးသားတွေရဲ့စိတ်ထဲမှာလဲတကယ်အမျိုးသမီးပါဝင်မှုကအရေးပါပါတယ်ဆိုရင်နှိမ့်နှိမ့်တကယုံကြည်မှုလေးတွေလဲရှိလာဖို့တော့လိုလဲအောင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံမှာနိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုကဘာကြောင့်အရေးကြီးရတာပါလဲရှင
်အဓိကတော့ဒီပေါ့နော်မြန်မာနိုင်ငံအခြေအနေမကောင်းနိုင်ငံတကာအခြေအနေရောကြည့်ရင်ဒီငြိမ်းချမ်းရေးစစ်ဆင်နေပေါ့နော်မငြိမ်းချမ်းတဲ့နိုင်ငံတွေမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ကြတဲ့အခါမှာအမျိုးသမီးတွေပါလာတဲ့အခါမှာပို့ပြီးတော့ဒီစစ်ဆင်နေအောင်မြင်နေဆိုတဲ့အတွေ့အကြုံတွေလည်းရှိအော်မြန်မာနိုင်ငံမှာလည်းအခုကငြိမ်းချမ်းရေးလုပ်နေတယ်လုပ်နေတဲ့အခါမှာဒီနိုင်ငံတွေကမှာဆွေးနွေးတဲ့အဖွဲ့အစည်းအသီးသီးမှလည်းပိုးပြီးကိုစားပြုမဲ့အမျိုးသမီးတွေလည်းပါလာစေချင်ပါတယ်ရှင်။နောက်တစ်ခါဒီနိုင်ငံရဲ့စီမံခန့်ခွဲရဲ့နေရာမှာပေါ့နော်ဒီအမျိုးသမီးတွေပါဝင်ခြင်းအပြင်အောက်ခြေမှာခံစားနေရတဲ့အမျိုးသမီးတွေကိုကိုယ်ရန်ကိုချင်းစာတတ်တယ်ပြီးလို့ရှိရင်အမျိုးသမီးတွေစဉ်းစားတွေးခေါ်ပုံနဲ့အမျိုးသားတွေစဉ်းစားတွေးခေါ်ပုံနဲ့အားသာချက်တွေကိုပေါင်းပြီးတော့လုပ်နိုင်မယ်ဆိုရင်ပို့ပြီးတော့ဒေါင်းစေတဲ့စီမံကိန်းတွေဖြစ်လာမယ်ပေါ့နော်။အောင်မြင်တဲ့စီမံကိန်းတွေလည်းဖြစ်လာပြီးတိုင်းပြည်လည်းပိုဖွံ့ဖြိုးမယ်ပေါ့။အဲ့ဒါကိုကျမတို့တကယ်နှိမ့်နှိမ့်ကြကြယုံကြည်ရပါရှင့်။အဲ့ဒါကြောင့်ကျမတို့ကဒီအမျိုးသမီးတွေပါဝင်ဖို့ပေါ့နော်။ပိုပြီးစူးစမ်းနေတာ။ဒါပေမဲ့အဲ့မှာကျမတို့ဒီပြပါမှာအမျိုးသမီးအတားလာပြီးအမျိုးသားရဲ့နေရာကိုတွန်းဖယ်လိုက်မယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အတူတူပူးပေါင်းပြီးတော့လုပ်ကြဖို့ပေါ့နော်။အမျိုးသမီးတွေရဲ့အတွေ့အခေါ်တွေစဉ်းစားဖို့မျိုးလည်းအမျိုးသားတွေကအားပေးဖို့။နောက်တစ်ခုကအမျိုးသမီးတွေပိုပါလာ ရှင်ဒီဒီတိုင်းဒီမှာဦးနာစစ်အာဏာရှင်အငွေအသက်တွေအကြီးကြီးကျင်းနေလာပြီဆိုတော့အမျိုးသမီးပါဝင်မှုလုံးဝနေပြီးတော့ပေါ်ပြပေးနိုင်လို့လူနဲ့ဒီမှာရုံးချပါတယ်